Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာအပြာပြာနဲ့ပြည့်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မတ်လ16ရက်စနေနေ့မနေခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်အနေလိုင်းနိုမီတာ3040 48ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
။ကျွန်တော်ကြော်လင်းမှာကိုဝင်းခန့်မောင်နဲ့တူနိုင်ငံကထိုင်တဲ့သတင်းတွေကိုကြီးညာတော်ရှိပါတယ်။နေဆက်လုံခြုံရေးအရာတိုင်းကာယံမှုသမ္မတ Trump ကဗီတိုအာဏာသုံးပြီးတော့ဖိအားပေးလိုက်တဲ့ဆိုတဲ့အကြောင်းနယူးဇီလန်ကဗလီနှစ်ခုကိုတိုက်ခိုက်ခံရမှုအပြီးနိုင်ငံရဲ့တနတ်ဥပဒေကိုပြင်ဆင်မယ်လို့နယူးဇီလန်ဝန်ကြီးချုပ်ကကြီးညာလိုက်တဲ့အကြောင်းနဲ့ကမ္ဘာတဝန်းအဖိနှိတ်ခံသတင်းသမားတွေကအရေးကြီးဆုံး10ဦးထဲမှာဖမ်းဆီးခံနေရတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးလို့ပါဝင်ကြတယ်ဆိုတဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖို့ကောင်းတာကြီးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ NCA ပြည်စည်းစာချုပ်လက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေနဲ့ NRPC ကရောဒီတပ်မတော်တာဝန်ရှိသူတွေကပါတွေ့ဆုံဖို့ရှိနေပါတယ
်ဒီ PNL ရဲ့ကိုကန်ရတပွဲချင်းတွေ့မှလားသုံးပွဲတွေ့မှလားဆိုတဲ့စကားတော့ခြေတင်းတဲ့ဒုစုံတရားကျွန်းနေနေပြောဆိုရလိမ့်မယ်
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်တခါမြကြီးတွေအပေါ်မှာရေကာတာတိဆောက်ပြီးတော့လျှက်စစ်စီမံကိန်းတွေလုပ်မယ်ဆိုရင်တိုင်းသားဒေသတွေမှာပဋိပက္ခတိုးလာနိုင်တယ်လို့ဝေဖန်မှုတွေတိုးပွားနေပါတယ်။အမေရိကန်နိုင်ငံမှာတော့နေဆက်တိုင်းမက္ကဆီကိုဒေသမှာတိဆောက်ဖို့အသုံးစရိတ်ကိုလွှတ်တော်နှစ်ရက်ကပယ်ချတာပဲ။သမ္မတထရန့်ဘက်ကတော့သူ့ရဲ့ဗီဒီယိုအာဏာကိုသုံးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်နေနဲ့ကိုဝင်းခန့်မောင်တို့ပြောပြပြပါဦးဗျာ။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းကာယံရေးအစိုးရအသုံးစရိတ်ချပေးဖို့နဲ့ပတ်သက်ပြီးတော့လွှတ်တော်ဘက်ကညှင်းပယ်ခဲ့တဲ့ကိစ္စနဲ့အရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်ထားတာကိုကာကွယ်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဗီတိုအာဏာကိုထုတ်ပြန်လိုက်ပါတယ်။ဒါဟာသူ့ရဲ့သမ္မတတက်တန်းအတွင်းပထမဆုံးချိန်အသုံးပြုတဲ့ဗီတိုအာဏာလည်းဖြစ်ပါတယ်။လွှတ်တော်အနေနဲ့ဆုံးဖြတ်ချက်ကိုလွတ်လွတ်လပ်လပ်ချမှတ်နိုင်တယ်လို့သူ့အနေနဲ့လည်းဗီတိုအာဏာကိုသုံးရမယ်တာဝန်ရှိတယ်လို့အင်ဂျီရောမနေတော့ကပဲသမ္မတထရမ့်ကပြောခဲ့တာပါအခုလိုပြောခဲ့တဲ့အချိန်မှာသူ့ရဲ့ဘေးပတ်ပတ်လည်းမှာရဲရရှိတွေအမေရိကန်မှာတရားမဝင်နေထိုင်သူတွေကတတ်လို့တေဆုံးခဲ့ရတဲ့သူတွေရဲ့မိသားစုဝင်တွေရှိနေကြပါတယ်လွတ်တော်ရဲ့လောရက်ကအာဏာရလဲရှိသလိုမစင်မချင်းလောရက်လည်းဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်နေဆက်လုံခြုံရေးအတွက်ရေးပေါ်အခြေအနေကြေညာချက်သမ္မတထရမ့်ကထုတ်ပြန်ပြီးတော့ဆိုရသုံးစီလွတ်တော်ကချပေးဖို့တောင်းဆိုချက်ကိုကြာသာရင်းနေတော့ကလွတ်တော်ကတရားဝင်ပေးချခဲ့ပါတယ်အထက်လွတ်တော်မှာသမ္မတရဲ့တောင်းဆိုချက်ကိုကန့်ကွက်မဲ59မဲထောက်ခံမဲ41မဲနဲ့ပယ်ချခဲ့တာပါကောင်ကွက်သူတွေထဲမှာ Republican ကအမတ်စနဦးပါဝင်ခဲ့ပါတယ်လွတ်တော်အောက်လွတ်တော်ကာရက်တာကိုပယ်ချထားတာပါအခုလိုသမ္မတထရမ့်ကလွတ်တော်ရဲ့လောရက်ကိုဗီတိုအာဏာထုတ်ပြီးတော့ကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကလွတ်တော်ကိုပြန်ရောက်သွားမဲ့သဘောရှိနေပါတယ်ဒီတစ်ခါလွတ်တော်မှာသမ္မတရဲ့ဗီတိုအာဏာကိုပယ်ချနိုင်ဖို့ကခက်ခဲပါလိမ့်မယ်အထက်လွတ်တော်ကရောအောက်လွတ်တော်ကရောမဲ3ပုံ2ပုံရှိမှသမ္မတရဲ့ဗီတိုအာဏာကိုကျော်လွှားနိုင်မှာဖြစ်ပါတယ်
နယူးဇီလန်နိုင်ငံရဲ့တနက်ဆိုင်ရာဥပဒေတွေကိုပြင်ဆင်သွားမယ်လို့ဒီကိစ္စနေနေ့မနက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးချုပ်ဂျက်စင်နာအာဒန်ကပြောဆိုခဲ့ပါတယ်နယူးဇီလန်နိုင်ငံခရစ်ချက်မြို့မွတ်စလင်ပလီနှစ်ခုမှာမနေ့ကပစ်ခတ်မှုဖြစ်ပွားခဲ့လို့လူပေါင်း49ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်လူ20လောက်အပြင်းထန်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်နောက်မှာခုလိုပြောခဲ့တာပါတနက်သမားမှာတနက်စုစုပေါင်း5လက်ရှိခဲ့ပြီးဒါရီအလုံးကတရားဝင်ရယူထားတာဖြစ်တယ်လို့ဝန်ကြီးချုပ်ကဆိုပါတယ်ဒီလောက်ရက်ကိုအင်မတန်ဆိုးရွားတဲ့ကျမ်းဖက်လို့ရက်တစ်ခုအဖြစ်သူကသုံးနှုံးပြောဆိုခဲ့ပါတယ်တိုက်ခိုက်သူအဖြစ်တန်ရရှိသူ28နှစ်အရွယ်မျိုးသားတူကိုလူသက်မှုနဲ့တရားစွဲတင်ထားပြီးဒီကနေ့စနေနေ့မှာရုံထုတ်ဖို့ရှိပါတယ်ဒီလူရဲ့နာမည်ကိုရဲတပ်ဖွဲ့ကထုတ်ဖော်မပြောပေမဲ့လည်းနယူးဇီလန်ရုပ်သံ TVNC ကတော့ဒီလူဟာဩစတြေးလျနိုင်ငံနယူးဆော့ဝေးပြည်နယ် Grafton မြို့က Brandon Tarrant ဆိုသူဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဩစတြေးလျဝန်ကြီးချုပ် Scott Morrison ကလည်းတန်ရရှိသူတန်တမားဟာဩစတြေးလျနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအကြံဖက်ဝါဒီအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။လူဦးရေ9နှစ်ရှိတဲ့နယူးဇီလန်နိုင်ငံမှာမွတ်စလင်တွေဟာနိုင်ငံလူဦးရေအတိတ်ရာခိုင်နှုန်းလောက်ပဲရှိတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာခုလိုအဖြစ်မျိုးမရှိဘူးခဲ့တာကြောင့်လည်းနိုင်ငံသားတွေကတအံ့တော်ဖြစ်နေကြပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းရဲ့ဘိုးအင်းလေယာဉ်တွေကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ကိရိယာတွေကိုစုံစမ်းစစ်ဆေးသူတွေကမနေ့တုန်းကပဲစပြီးတော့ပြင်သစ်နိုင်ငံမှာစစ်ဆေးနေကြပါပြီ။အီသီယိုးပီးယားရာရှိတွေကစီစုံစမ်းစစ်ဆေးမှုကိုတရားဝင်ဥဆောင်နေကြတာဖြစ်ပြီးပြင်သစ်နဲ့အမေရိကန်နိုင်ငံတွေကကြွန့်ကျင်သူတွေကလည်းဝမ်းဝမ်းကူညီဆောင်ရွက်ပေးနေကြပါတယ်။ပြစ်ကြခဲ့တဲ့လေယာဉ်ရဲ့ အချက်လက်နဲ့ဖန်ယူထားတဲ့အတန်တွေထွက်လာဖို့ကတော့ရက်တတော်များများကြာပါလေဦးမယ်။လေရင်ပြတ်ကျလို့သိဆုံးရတဲ့သူတွေအတွက်ဝန်ထဲကြောင့်သမ္မတဒေါ်နယ်ထရမ့်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမစ်ကိုမနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ပါတယ်။ဘာကြောင့်အခုလိုလေရင်ပြတ်ကျရတယ်လဲဆိုတော့နိုင်ငံတကာအရက်ဖက်လေကြောင်းပြန်တန်းရေးအာဏာပိုင်တွေကအဖြေရှာနေကြတဲ့နေရာမှာအီသီယိုးပီးယားအစိုးရနဲ့အတူအမေရိကန်ကအခိုင်အမာလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။တနင်္လာနေ့က Boeing 737 MAX 8လေရင်ပြတ်ကျမှုကြောင့်လေယာဉ်ပေါ်မှာပါသွားသူ159ဦးလုံးသေဆုံးခဲ့ရပါတယ်။လေယာဉ်ပြန်တမ်းပြီးမကြခင်မှာပဲပြတ်ကျခဲ့တာပါ။ဒီလိုဖြစ်မျိုးကပြီးခဲ့တဲ့9လတုန်းကလည်းအင်ဒိုနီးရှားမှာဖြစ်ခဲ့လို့လေယာဉ်ပေါ်ပါသူအလုံးသေဆုံးခဲ့ရပါတယ်။ပြတ်ကျခဲ့တဲ့လေယာဉ်မျိုးစားကလည်းတူနေတာကြောင့်အီသီယိုးပီးယားနဲ့အမေရိကန်ပါဝင်နိုင်ငံတော်များများကအဲ့ဒီလေယာဉ်တွေကိုပြန်တမ်းဖို့ဆုံးဖြတ်ထားပါတယ
်။အာဖဂန်နစ္စတန်နိုင်ငံအတွက်ညီညာရေးဟာလက်တကမ်းလိုမှရောက်နေပြီဖြစ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရာခန်းကမနေ့ကပဲပြောလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်တပုံတွေကြားညှိနှိုင်းဆွေးနွေးမှုတွေကိုကြည့်ပြီးပါကစ္စတန်ဝန်ကြီးချုပ်ကပြောလိုက်တာပါအခုလိုတာလီဘန်နဲ့အမေရိကန်တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်စီစဉ်ပေးခဲ့တဲ့အတွက်ပါကစ္စတန်ကိုအသိမှတ်ပြုကြောင်းနဲ့မကြာခင်ရက်ပိုင်းတွေအတွင်းစစ်မှန်တဲ့တိုးတက်မှုတွေရှိလာခဲ့ကြောင်းအမေရိကန်ယာရှိတွေကပြောတယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကအာဖဂန်နယ်စပ်နီမှာလူလူစုဝေးပွဲကြီးတစ်ခုအတွင်းပါကစ္စတန်ဝန်ကြီးချုပ်ကပြောခဲ့တာဖြစ်ပြီးမကြခင်ရောက်လာတော့မယ့်ရက်တွေအတွင်းကျွန်တော်တို့ရဲ့အာဖဂန်ညီကိုတွေငြိမ်းချမ်းရေးနဲ့အတူနေထိုင်ကြရတော့မယ်လို့လည်းဝန်ကြီးချုပ်အင်မရာခန်းကပြောပါရယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရလဒ်ဟာတည်တည်ငြိမ်ငြိမ်ရှိနိုင်မှာဖြစ်ပြီးကုန်သွယ်ရေးနဲ့စီးပွားရေးတွေတည်ညာမှာဖြစ်သူစစ်တပ်တင့်တဲ့အာဖဂန်နစ္စတန်နိုင်ငံအနေနဲ့ကိုယ့်ခြေတော့ပေါ်ကိုရက်တည်လာနိုင်တော့မယ်လို့လည်းသူကဆိုပါရယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနိုင်ငံတကာထိတ်တန့်ရသတင်းတွေကိုတရိုက်ထုတ်လွှင့်နေတာပါသတင်းလောက်ခွနဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်အနှိတ်ကုတ်ခံရတဲ့သတင်းသမားတွေကအရေးတကြီးအဖြစ်ဆုံးသတင်းသမား10ဦးထဲမှာမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Reuters သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်တယ်လို့ Reuters သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။ AP Reuters Forbes နဲ့ဒီ Time အပါအဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးတော့One Free Press Coalition ဆိုတဲ့သတင်းလွတ်လပ်ခွင့်ညွန်ပေါင်းအဖွဲ့ကိုပကြသေးခင်ကထူထောင်ခဲ့ပြီးအဲ့ဒီညွန်ပေါင်းအဖွဲ့ကနေအနှစ်ကုတ်ခံအရေးတကြီးသတင်းမှ10ဦးရဲ့အမည်စင်းကိုမနေ့တုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းအဖိနှိတ်ခံအရေးတကြီးသတင်းသမားတွေရဲ့စီးရင်ကိုလစဉ်ထုတ်ပြန်သွားမယ်လို့လည်းဆိုပါတယ်။သတင်းလွတ်လပ်ခွင့်ညွန်ပေါင်းအဖွဲ့ရဲ့ပထမဆုံးထုတ်ပြန်တဲ့အရေးတကြီးသတင်းသမားတွေရဲ့စီးရင်ထဲမှာမြန်မာနိုင်ငံက1000နှစ်ကြာခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပါဝင်ဖိလစ်ပိုင်နိုင်ငံက2ဦး၊ဗီယက်နမ်နိုင်ငံက2ဦး၊တူရကီနိုင်ငံကဒီ Saudi Arabia တန်ယုံမှာတက်ခံရတဲ့ Jamaica Khashoggi ပါဝင် Saudi Arabia က2ဦး၊ Colombia, South Sudan, Turkey, Cameroon နဲ့မော်ရီတေးနီးယားနိုင်ငံတွေကသတင်းတောက်တွေတူးစီပါဝင်ကြပါတယ်။ပြည်သူတွေကိုသတင်းတွေတင်ပြနိုင်မှုကြိုးပမ်းမှုတွေကြောင့်ဖမ်းဆီးခံအနှိမ့်ဆက်ခံအသက်ခံခဲ့ရတဲ့ကမ္ဘာတဝန်းကသတင်းသမားတွေရဲ့အခြေအနေတွေကိုအဆက်မပြတ်သိနေနိုင်အောင် One Free Press Coalition ညွန်ပေါင်းအဖွဲ့ကလစဉ်စီစဉ်ထုတ်ပြန်သွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကြားလက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးစိုးရိမ်နေတယ်လို့ပြောလိုက်ပါတယ်။မနေ့ကကျင်းပသွားတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာကုလအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကပြောခဲ့တာပ
ါ The situation there is deeply concerning with continued and spreading fighting between the Myanmar security forces
မြန်မာနိုင်ငံရဲ့တပ်ဖွဲ့တွေနဲ့အေလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဆက်လက်ဖြစ်နေရတဲ့ပတ်သက်လို့လောလောဆယ်ပြောနိုင်တာကတော့ကျွန်တော်တို့အင်မတန်စိုးရိမ်နေပါတယ်မြန်မာနိုင်ငံရဲ့တပ်ဖွဲ့တွေကိုတိုက်ခိုက်နေမှုအပေါ်ကျွန်တော်တို့ရှုံ့ချပါတယ်ဒီအတွက်ဒုက္ခရောက်နေသူတွေနဲ့သူတို့မိသားစုတွေနဲ့အတူကျွန်တော်တို့ထပ်တူဝမ်းနည်းရပါတယ်မြန်မာစစ်တပ်ကလေကြောင်းကိုအသုံးပြုနေတာဟာလည်းအထူးစိုးရိမ်စရာအနေထားပါအခုလိုအင်အားအဆမတန်သုံးတုံ့ပြန်မှုကိုထိန်းချုပ်ဖို့လဲတောင်းဆိုပါတယ်ဒီပြည်ပခါနဲ့ပတ်သက်တဲ့အပြစ်မဲ့ပြည်သူတွေနိုင်ငံတကာရဲ့လူသားချင်းဆိုင်ရာကူညီမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေအောက်မှာဘေးကင်းလုံခြုံမှုလူသားချင်းစာနာတဲ့အကူအညီတွေနဲ့တခြားအရေးပါတဲ့ထောက်ပံ့တွေရဖို့နှစ်ဖက်စလုံးဟာတာဝန်ယူဆောင်ရွက်ရပါလိမ့်မယ်လို့လည်းပြောသွားခဲ့တာပါတိုက်ပွဲတွေဆက်ဖြစ်နေုံမဲ့ဆိုရင်ရခိုင်ပြည်နယ်ရဲ့အခုလက်ရှိစိုးရိမ်ပွဲအခြေအနေတွေဟာပိုပြီးရှုပ်ထွေးလာဖို့ရှိကြောင်းနဲ့ဒီပရိပခါမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းအခုပြဿနာကိုထိန်းချုပ်ဖို့ဒီပြဿနာကိုတွေးဆဆွေးနွေးမှုကတစ်ဆင့်အပြည့်ရှာသွားဖို့တောင်းဆိုကြောင်းကုလတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့တာပါ
ကရတာစီမံကိန်းကိုထိခိုက်မဲ့အရေးကိုကာကွယ်တားဆီးအနေနဲ့အိန္ဒိယနဲ့မြန်မာတပ်ဖွဲ့တွေညှိနှိုင်းလှုပ်ဆောင်တဲ့စစ်စင်ရေးတစ်ခုကို February 18ရက်နေ့ကနေပြီးတော့မတ်လ2ရက်နေ့အထိပြုလုပ်ခဲ့တယ်လို့အိန္ဒိယကလည်းသတင်းတွေမှာမနေ့ကဖော်ပြထားပါတယ်အဓိကကတော့ရခိုင်တပ်မတော် AA နဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေကိုနှိမ်နှင်းမှုဖြစ်ပါတယ်ဒီစစ်စင်ရေးတွင်သဘုံစခန်း10ခုလောက်ကိုလည်းဖျက်ဆီးခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်းမှာရှိတဲ့သဘုံစခန်းတွေကိုဖျက်ဆီးခဲ့တာဖြစ်ပြီးတော့စစ်စင်ရေးမှာအသုံးပြုဖို့ဆက်လက်နေတဲ့ကြိယာတွေကိုအိန္ဒိယဘက်ကမြန်မာကိုပေးတယ်လို့ဆိုပါတယ်အေအေဖွဲ့ဝင်တွေကအိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်ရဲ့နယ်စပ်မြင်းနားကိုကတ်လာခဲ့ပြီးအိန္ဒိယတပ်ဖွဲ့တွေကတော့စစ်စင်ရေးကာလတွင်းနယ်စပ်ကိုပုံဖျက်ခဲ့ကြဘူးလို့ဆိုပါတယ
်မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသကဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေအတွင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခတွေတသိန်းကျော်ကိုဘင်္ဂလားဒေ့ရှ်ကကျွန်းကျွန်းကိုပို့ပေးဖို့အစီအစဉ်တွေသဘောမတူကြောင်းရိုဟင်ဂျာဒုက္ခတွေတွေကပြောတယ်လို့ဂျာမနီက Drush Vela တည်င်းမှာမနေ့ကဖော်ပြထားပါဗါရှန်ချာကျွန်းဟာလွန်ခဲ့တဲ့နှစ်20ကမှမက်ဂါမြေဝမှာနှုံးနယ်ကြပြီးပေါ်လာတဲ့ကျွန်းဖြစ်ပါတယ်အခုထိန်ထိလည်းရေတက်ချိန်ဆိုရင်ကျွန်းရဲ့နေရာတချို့ဟာရေအောင်မြုပ်နေတာပါအဲ့ဒီကျွန်းတွေပေါ်မှာဘင်္ဂလားဒေ့ရှ်အစိုးရကအဆောက်အုံပေါင်း1500နီးပါးစောက်လုပ်ထားပြီးအဲ့ဒီမှာရိုဟင်ဂျာဒုက္ခသည်တွေကိုနေရာချထားဖို့ဖြစ်ပါတယ
်စနေနေ့မနက်ခင်းဒေတန်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်အောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြခဲ့ကြတာပါခင်ဗျာနိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတွေမတန်ခင်မှာအခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့လက်နက်ကန်အဖွဲ့၈ဖွဲ့နဲ့ငင်းငင်းကြီးလုပ်ငန်းစဉ်ဆွေးနွေးဖို့အမျိုးသားပြန်လည်တင်မြင်ရေးနဲ့ငင်းငင်းကြီးဘူဌာန NRPC ကဖိတ်ကြားလိုက်တဲ့အပေါ်အဖွဲ့အစည်းအများစုကတက်ရောက်နိုင်ပွဲရှိနေပါတယ်NRPC နဲ့ဆွေးနွေးပြီးရင်နောက်တရက်မှာပဲတက်မတော်နဲ့တဖွဲ့ချင်းဆွေးနွေးသွားဖို့ရှိတယ်လို့လည်းဖိတ်ကြားမှုမှာဖော်ပြပါရယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောတင်ပြမှာပ
ါဟုတ်ကဲ့ရခိုင်ရှမ်းချင်းစတဲ့တိုင်းသားဒေသတချို့မှာဒီအပိုင်းအတွင်းလက်နက်ကင်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာပဲ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့ရှိဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC ကအခုလိုဖိတ်ကြားလိုက်တာပါဒီလ22ရက်နေ့မှာတွဲဆုံမှုဖိတ်ကြားထားတာဖြစ်ပြီး22ရက်နေ့မှာတော့တက်မရော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့လက်နက်ကိုင်အဖွဲ့တပွဲချင်းစီနဲ့တွဲဆုံဖို့အဲ့လိုတွဲဆုံဖို့အတွက်တွဲဆုံလို့တဲ့အဖွဲ့အစည်းတွေအနေနဲ့ကြိုတင်အကြောင်းကြားဖို့ NRPC ဖိတ်ကြားစာမှာဖော်ပြထားပါတယ်ဖိတ်ကြားထားတဲ့အဖွဲ့တွေကတော့ဝါကြီးသွေးစည်းညီညွတ်ရေးပါတီ UWSP ၊ကချင်လွတ်လပ်ရေးအဖွဲ့ KIO ၊ရှမ်းပြည်အရှေ့ပိုင်းငင်းချမ်းရေးနဲ့စီလုံးရေးကော်မတီ PSC ကမိုင်းလာအဖွဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNDJP ကကိုကန့်အဖွဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF အေအေလို့လူတည်များတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့ KNY မျိုးသားတိုးတက်ရေးပါတီ KNPP တို့ဖြစ်ပါတယ်။ပြီးခဲ့တဲ့လက NRPC တက်မတော်တို့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းချဲရေးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ်
။ဟောတက်မှာပါဟုတ်ကဲ့ခင်ဗျ။လောလောဆယ်တော့ကျွန်တော်မဆွေးနွေးရသေးဘူးဒီမှာကဒီကြီးကဒီရလူကြီးတွေရောက်နေတယ်အဲဒီနေ့ပဲကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းဝတ်တက်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံက Facebook Messenger ကနေပြန်ကြားခဲ့ပါတယ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုဆက်သွယ်မေးမြန်းရာမှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးတိုက်ကျော်က
ကျွန်တော်တို့ဘောင်တီးရတဲ့ကျွန်တော်ထင်နေတဲ့မိကြီးရမယ်
KNY မြို့သားတိုးတက်ရေးပါတီ KNPP ကတော့ဒီလ18ရက်နေ့မှာ NRPC 19ရက်နေ့မှာတက်မတော်နဲ့တွဲဆုံဖို့စီစဉ်ထားတာကြောင့်21ရက်နေ့အစည်းအဝေးမှာလည်းပါဝင်တယောက်ဖွဲ့ရှိကြောင်းကို KNPP ရဲ့အထွေထွေတွင်ရင်မှုဦးရွှေမျိုးတန်းကအခုလိုပြောပါတယ်
တဖြူရပါလေပေါ်ဆောက်ဦးရတူလေးသူဒီနေ့တောင်းပြန်တယ်သူကတော့လမ်းပေါ်မှာဖြစ်နေတယ်ကားနဲ့ပြန်လာတယ်ချစ်မှန်းနေတယ
်ကျန်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်ရမှာတော့အများစုကဖုန်းလက်ခံဖြေဆိုတာမရှိသလိုတချို့အဖွဲ့တွေကတော့ဖုန်းပိတ်ထားကြပါတယ်ဒီအဖွဲ့တွေနဲ့နှိဆက်သူတွေကတော့တယောက်ဖို့ရှိကြောင်းပြောဆိုတာရှိပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်စိုးကတော့တက်မတော်ကတပွဲချင်းနဲ့ဆွေးနွေးမယ်ဆိုတဲ့အပေါ်မှာအခြေတင်ဆွေးနွေးရပွဲရှိကြောင်းတုံးသက်ပြောဆိုပါတယ်
ဒီနောက်ပိုင်းသုံးဘွဲ့ပေါ်မှာလေးသုံးဘွဲ့ပေါ်အေအေပီအန်လေးကိုကန်ရတပွဲချင်းတွေ့မှလားသုံးဘွဲ့တွေ့မှလားဆိုတဲ့စကားတော့အခြေတင်တစုံတရာချွန်းနှင်းနေပြောဆိုရလိမ့်မယ်လို့ထင်ပါတယ
်တမ်ရော်နဲ့အဓိကဆွေးနွေးနိုင်ပွဲရှိတဲ့အလားအလာကိုလည်းအခုလိုစစ်ပြောပါတယ်
အဓိကကတော့တပ်ဖက်ကတော့ NC2 ကိုပြောမှာပဲ ဟိုဘက်ကလည်းဘိုင်လက်ထရယ်ရင်သွားမလားတော့မဟုတ်ဒီဘက်ကမမနဲ့ပဲဒီဘက်ဆီသွားမလားဆိုတာကိုအဲဟိကြမယ်ပြဿနာလို့ပဲထင်တယ်ဒါပေမဲ့ကျွန်တော်တို့တဆိုင်နဲ့နဲ့ပြဿနာပြည်လဲလို့နည်းခက်မယ်လို့ထင်တယ်ဒါလို့သဘောတူညီတဲ့ဇုံတရားရအောင်တိုက်ပွဲရှော့ချနိုင်ပါလေသူကတိုက်ပွဲရှော့ချတယ်ဆိုတာနှစ်ပိုင်းရှိတာပေါ့တကယ်တမ်းကျတော့ချင်းပြင်းနေမှာတော့တိုက်ပွဲမရှိတော့ဘူးဗျချန်မြောက်မှာလည်းပဲလွှဲချော်မှုပြီး SSU ရဲ့တပ်ဖွဲ့စုံတရားဖြစ်ခဲ့ပြီးပြန်ရှော့ချနိုင်တယ်။နောက်အဓိကဖြစ်နေတာရခိုင်စစ်မျက်နှာပဲဖြစ်နေတာ။ရခိုင်ကစစ်မျက်နှာမှာတပ်ဖွဲ့ရှော့ချဖို့ကတော့တော်တော်လေးချိန်နဲ့ဆွေးနွေးရအောင်ပဲထင်ပါတယ်လွယ်လွယ်ကူကူတော့မဖြစ်နိုင်အောင
်။လက်ရှိဆောင်ရွက်နေတဲ့ငင်းချိုင်းလုပ်ငန်းစဉ်ဟာ WSP က AB လမှာကျင်းပမဲ့230ပြည့်အခမ်းအနားနဲ့ NCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့မေလထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှလာပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းပြောပါတယ်။20ကျင်းနေ့မှာကျင်းပမဲ့ဆွေးနွေးပွဲတွေပြီးနောက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့တက်မရော်တို့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒီရက်ပိုင်းတွေအတွင်းမှာငင်းကြိုင်းနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေကျင်းပနေတာရှိတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းပြီးခဲ့တဲ့ရက်တွေကတမ်ရွန်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA နဲ့ TNLA တို့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တမ်ရွန်ဘက်ကတော့တစုံတရာထုတ်ပြန်တာမရှိပါဘူး။
ဒီရည်သင်းတော်ကုမိုးစော်ဖြစ်ပါတယ်ခင်ဗျာ။အခုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်။အစိုးရကမြစ်ကြီးတွေပေါ်မှာရေကာတာတွေတိဆောက်ပြီးရေအားလျှက်စစ်စီမံကိန်းတွေလုပ်ဖို့ရည်ရွယ်နေတာဟာတဘောင်းပတ်ဝန်းကျင်ဂေဟာစနစ်ကိုထိခိုက်နိုင်တယ်လို့တိုင်းသားဒေသတွေမှာပဋိပက္ခတွေပိုတိုးလာနိုင်ကြောင်းမန္တလေးမှာလုပ်တဲ့2019အပြည်ပြည်ဆိုင်ရာမြေချောင်းများနေ့မှာတက်ရောက်လာသူတွေကသတိပေးလိုက်ပါတယ် VOA သတင်းတော်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့တာပါ
အကြီးစားရေကာတာစီမံကိန်းတွေဟာတဘာဝကရားစနစ်ကိုပြည့်စည်သွားနိုင်တယ်လို့လက်နက်ကင်ပြည်ပခါတွေကိုပုံဖြစ်အောင်တွန်းအားပေးနေတဲ့အတွက်ဒါကိုရပ်တန့်ဖို့လိုကြောင်းမန္တလေးမြို့ကအပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံမြေချောင်းများကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူဘွိုင်းနုက VOE ကိုပြောပါရယ
်မြန်မာနိုင်ငံမှာညီတိရားစစ်စီမံကိန်းဥမာမဆောက်ဖို့ပေါ့နော်ဖောက်ဖို့ရထားတဲ့ဟာတွေလည်းအများဆုံးချက်တင်ပေးဖို့နိုင်ငံတော်ကအာဝရှိတဲ့သူကျွန်မတို့ပြောဆိုတယ်ဒီလူတွေလိုအပ်တာကရေကာတာစီမံကိန်းတွေမဟုတ်ဘူးငြိမ်းချမ်းရေးဒီစီမံကိန်းတွေဝင်ရောက်လာလို့ပြည်ပခါပို့ဖြစ်တာလေကျွန်မတို့နိုင်ငံက
ဒီလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကြီးရဲ့တွန်းအားရကြောင့်ပဲမြန်မာနိုင်ငံတွင်အကြီးဆုံးတည်ဆောက်မဲ့မြေဆုံရေကာတာစီမံကိန်းကိုသမ္မတဦးသိန်းစိန်အစိုးရလက်ထက်မှာယာယီရပ်ဆိုင်ပေးခဲ့ပါတယ်ဒီစီမံကိန်းကိုအပြီးတိုင်းဖျက်သိမ်းဖြစ်ဖို့လဲတက်ကြွလှုပ်ရှားသူတွေကတိုက်တွန်းနေကြတာပါနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့ဘက်ဘက်ကစဉ်းစားချိန်ငိမ့်ပြီးအမြင့်ကျဲကျဲထားဆုံးဖြတ်ရမှာဖြစ်ကြောင်းအစိုးရအနေနဲ့ဆက်လုပ်တင်တယ်မလုပ်တင်ဘူးဆိုတာကိုဆုံးဖြတ်တဲ့အချိန်ကြရင်လဲဘာကြောင့်ဆုံးဖြတ်ရရဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိချပြသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်းကလူထုတွေးဆပွဲတစ်ခုမှာပြောဆိုသွားပါတယ်မြန်မာနိုင်ငံကမြေကြီးရေပေါ်မှာစေတီဆောက်မှုတွေကိုကန့်ကွက်သူတွေကတော့ဆယ်ဆောက်မယ်ဆိုရင်အဲ့ဒီဒေသမှာပိုဆိုးရွားရဲ့နောက်ဆက်တွဲလူမှုရေးပြည်ပခါတွေဖြစ်လာနိုင်တယ်လို့ပြောနေကြတာပါ။ကရင်မြေချောင်းဆောက်ကြီးရဲ့အဖွဲ့ရဲ့ညှိနှိုင်းရေးမှူးစောတာဘိုးကအခုလိုပြောပါရယ
်။အကြိမ်ကြိမ်ဆေးတာတကြီးဆောက်မယ်ဆိုလို့ရှိရင်ဘုံသူကွန်ဖစ်တီကဖြစ်လာမယ်ဆိုတော့ကျွန်တော်ဒီဒမားဖောင်ချင်ပေါ်မှာဒီကဒီတက်တော်ရီတက်ရှိပြီပေါ့။ဒီနည်းအောက်ပိုင်းမှာရှိတဲ့ဒီကအခြားဒီ community impact body ဆက်တဲ့အကျိုးသက်နေတဲ့ကျွန်တော်တို့ကဟို BEE ရဲ့စပါးပေါင်းချင်းကြီးရည်ပေါ်မှာ conflict တွေဖြစ်လာနေတဲ့
ဂျင်းနီမြုံနယ်တဲ့သူတွေအနေနဲ့လည်းပြည်တွင်းမှာရှိတဲ့တိုင်းသားတွေရဲ့အခွင့်အရေးကိုလေးစားရတဲ့အနေနဲ့ရေကာတာဂျင်းနီမြုံနယ်မှုတွေကိုမလုပ်ကြဘူးတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့အစည်းတွေကပြောကြပါတယ်အပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုအရင်နှစ်တွေကတည်ကြားစီလုပ်လို့ရှိပေမဲ့ဒီနှစ်မှာတော့မန္တလေးမြို့မှာအဖွဲ့အစည်း14ခုစုပေါင်းလုပ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်တနိုင်ငံလုံးကရေကာတာစန့်ကျင်တဲ့သူတွေမြေချောင်းအင်းအိုင်ကိုချစ်မြတ်နိုးတဲ့သူတွေနဲ့တဘာဝပတ်ဝန်းကျင်သမားတွေအားလုံးလူ400လောက်စုစည်းခဲ့ကြတာဖြစ်ပါတယ
်။ VOA သတင်းတော့ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါခင်ဗျာ။အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ American Mexico နယ်စပ်ကနေပြီးတော့ဒီဒတိုင်းကာယံရေးအသုံးစရိတ်အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတဲ့သမ္မတဒိုနယ်ထရမ့်ရဲ့ကြေညာချက်ကိုလွှတ်တော်နှစ်ရက်စလုံးကပယ်ချခဲ့ပြီးတဲ့နောက်သမ္မတဘက်ကဗီဒီယိုအာဏာသုံးတုံ့ပြန်လိုက်ပါတယ်။သဘောထားကွဲလွဲချက်တွေအကြီးအကျယ်ပေါ်ပေါက်နေတဲ့သမ္မတရဲ့အရေးပေါ်ကြေညာချက်ကိုပယ်ချဖို့ပြီးခဲ့တဲ့ကြာသပတေးနေ့အထက်လွှတ်တော်မှာမဲခွဲရမှာဒီမိုကရက်အမတ်တွေနဲ့အတူ Republican အမတ်တချို့ကလည်းပူးပေါင်းထောက်ခံခဲ့ကြတာပါ။ VOA သတင်းတော်မိုက်ကယ်ဘိုးမန်းရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ်
။ The A's are 59 the nays are 41
တမတားရဲ့နိုင်ငံတော်ရေးပေါ်ဂျင်းနေဂျင်ညာချက်ကိုလွတ်တော်နေတဲ့စလုံးကပထမဆုံးအကြိမ်ပယ်ချလိုက်တာပါတောင်ပိုင်းမက္ကဆီကိုနယ်ကြားတိုင်းကာရေးအသုံးစိတ်ကိုလွတ်တော်ကတည်ပြုချက်မပေးတာကြောင့်ရေးပေါ်ဂျင်းနေဂျင်ညာခဲ့တာဖြစ်ပါလေ
This is not a normal vote
ဒီမိုကရက်ကောင်းဆောင်ထက်လွတ်တော်မှာချက်ရှူမကတော့တမတားရဲ့အမိန့်ပယ်ချရေးမှာ Republican တွေဘက်ကပါထောက်ခံမဲပေးခဲ့တာကြောင့်သာထူးခြားတဲ့မယ်ဒီနေ့ဟာတာမန်နဲ့ထူးတဲ့နေဆိုပြီးပြောဆိုနေပါတယ်အရေးပေါ်ချင်းနေရလွတ်တော်ကအတီးပြုတ်မပေးတဲ့နေကြားတိုင်းကရေးသုံးစိတ်အတွက်တခြားနေရာတွေစီကနေတပ္ပရကအသုံးစိတ်တွေကိုခွဲဝေအသုံးပြုနိုင်ပါတယ်ဒါကြောင့်လဲ Republican ထက်လွတ်တော်အမဆူဇန်ကောလင်းစ်ကအခုလိုဝေဖန်တာပါ
The president's action comes into direct conflict
ဘဏ္ဍာငွေသုံးစီးနဲ့ပတ်သက်ပြီးတော့တွတ်တော်ရဲ့ဆုံးဖြတ်ပိုင်ခွင့်နဲ့သမရကြားမှာဓာတ်ရိုက်ပဋိပက္ခဖြစ်လာတဲ့အခါမှာသမရဘက်ကအခုလိုဆုံးဖြတ်လိုက်တာပါဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲခဲ့တဲ့သူတွေကဘဏ္ဍာငွေခွဲဝေချထားခွင့်ဆိုတဲ့လုပ်ပိုင်ခွင့်ကိုတွတ်တော်ကအနှင်းခဲ့တာပါ
သမရထံကတော့သူ့ရဲ့ရေးပေါ်ကြေညာချက်ကိုမဖြစ်မနေကာကွယ်မယ်ဆိုပြီးအစကတည်းကပြောဆိုထားခဲ့တာ
ပါ probably have to veto and
ပယ်ချမယ်ဆိုရင်လည်းကျွန်တော်ဘက်ကဗီဒီယိုအာဏာကိုသုံးဆောင်သုံးရပါလိမ့်မယ်ဒီဆုံးဖြတ်ချက်ကိုပယ်ချလို့မရပါဘူးတရားရေးကျွမ်းကျင်တဲ့ပညာရှင်တွေကိုယ်တိုင်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတာကလုံးဝဖွဲ့စည်းပုံနဲ့ညီတယ်ဆိုပြီးပြောထားတာပါတိတ်အရေးကြီးပါတယ်နေသားလုံခြုံရေးကိစ္စကိုမဲခွဲကြတာပ
ါတပ္ပရရဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာချက်ကိုအောက်လွတ်တော်ကစောစောပိုင်းကတည်းကပယ်ချခဲ့ပြီးအထက်လွတ်တော်မှပယ်ချတဲ့အခါမှာလဲ Republican ထက်လွတ်တော်အမတ်12ယောက်ကသဘောတူခဲ့ကြပါတယ်ဒါပေမဲ့အများစုကတော့သမ္မတဘက်မှာယက်တီခဲ့ကြတာပါအထက်လွတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကအခုလိုပြောပါတယ
် is operating within existing law and the crisis on our border is all
သမ္မတကဥပဒေလုပ်ပိုင်ခွင့်တွေကကျင်းကြတာပါနေသားမှာကြုံရတဲ့အချက်တွေကလည်းတကယ်ရင်ဆိုင်နေရတာပါ
Republican အထက်လွတ်တော်အမတ် John Cotton ကလည်းအခုလိုပြောပါတယ
် when hundreds of thousands of foreigners arrive at the southern border
ဟောင်းကောင်ကြီးတဲ့နိုင်ငံသားတွေနေသားကိုရောက်ပြီး American တဲ့ဝင်ခွင့်တောင်းတာဟာဒါဟာရွှေပြောင်းအခြေချလာတာမျိုးမဟုတ်ပါဘူးဒါကအရေးပေါ်အခြေအနေတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုချိန်ချောက်လာတဲ့ကိစ္စပါ
American နဲ့ဆက်လုံခြုံရေးအားနည်းချက်တွေနဲ့ပတ်သက်ပြီးနှစ်နဲ့ချီဆွေးနွေးညှင်းခုံနေရတဲ့ကိစ္စကို Democrat တွေဘက်ကအသိအမှတ်ပြုပါတယ်ဒါပေမဲ့လည်းအခြေအနေဟာအရေးပေါ်အခြေအနေကြီးညာဖို့အတွက်တော့တိတ်ကိုအလံဝေးနေသေးတယ်ဆိုပြီးပြောဆိုနေကြတာပါ။သမ္မတဟာကွန်ဂရက်ရဲ့ဆန္ဒကိုဆန့်ကျင်ပြီးသူ့အာဏာလုပ်ပိုင်ခွင့်ဘောင်ကိုကျော်လွှတ်နေတယ်ဆိုပြီးဒီမိုကရက်ဘက်ကဝေဖန်ပါတယ်။ဒီမိုကရက်ထဲလွတ်တော်အမတ်ချက်ရှူမားကအခုလိုပြောပါတယ
်။ He declared an emergency because he lost in Congress and wants to get
the moment to the Nezha တိုင်းကာဘူးအသုံးစိတ်ကိုတခြားနည်းတစ်မျိုးနဲ့ရအောင်သမ္မတထရန့်အရေးပေါ်အခြေအနေကြီးညာတာပါသူကအာဏာပြကျင်နေတာကများနေတယ်လို့နေသားတိုင်းကိစ္စကိုလည်းမဆွလွတ်နိုင်ပါဘူးဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်လိုက်တာပ
ါတိုင်းကာရေးအသုံးစိတ်ကိုလွတ်တော်ကသဘောမတူပေမဲ့လည်းအမေရိကန်မက္ကဆီကိုနေသားစိတ်ပိုင်းတချို့ကိုခြံစည်းရိုးကာဖို့အတွက်ဒီနေ့စောစောပိုင်းမှာလွတ်တော်ကဒီပြုပေးခဲ့ပါတယ်ဒါပေမဲ့လည်းသမ္မတတောင်းဆိုတဲ့တိုင်းကာရေးအသုံးစိတ်ကိုတော့ပြည့်မီခြင်းမရှိခဲ့ပါဘူးနိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာကိုလွှတ်တော်နေရာကပယ်ချပြီးပြီဆိုရင်သမ္မတဘက်ကလည်းဗီဒီယိုအာဏာနဲ့ပယ်ချပိုင်ခွင့်ရှိပါတယ်သမ္မတဗီဒီယိုအာဏာနဲ့ပယ်ချတာကိုပြန်ပြီးတော့ပယ်ဖို့ဆိုရင်လွှတ်တော်နေရာတခုချင်းစီကမတ်တီရဲ့သုံးပုံနှစ်ပုံစီကထောက်ခံရပါလိမ့်မယ်လက်ရှိအခြေအနေမှာသမ္မတရဲ့ဗီဒီယိုအာဏာကိုပယ်ချဖို့ဒီလွှတ်တော်မှာလုံလောက်တဲ့မဲရေးအတွက်ရှိမဲ့ပုံမရှိပါဘူးဒါကြောင့်လေနိုင်ငံတော်ရေးပေါ်အခြေအနေကြီးညာချက်အတိဖြစ်မဖြစ်ဆိုတာကိုပြည်ထောင်စုတရားရုံးတွေကသာအဆုံးပြတ်ပေးရမယ်ပုံရှိကြောင်းပါခင်ဗျာ
အမေရိကန်မှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်သမ္မတထရမ့်ကြားလွန်ဆွဲနေတဲ့အခြေအနေကိုဦးသိမ့်ထိုက်ဦးပြောပြတော့တာပါအခုနားဆင်ရမှာကအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်အတွက်ဆေးစပ်ညှိနှိုင်းနေကြဆဲဖြစ်ပြီးအမေရိကန်ပြည်ထောင်စုထဲမှာလည်းတရုတ်ရဲ့နည်းပညာဆိုင်ရာရည်မှန်းချက်တွေအပေါ်စိုးရိမ်မကင်းမှုတွေရှိနေတာနဲ့အတူအမေရိကန်နည်းပညာလုပ်ငန်းရဲ့အချက်အခြာကြတဲ့ဆီလီကွန်ဗယ်လီဟာအင်အားကြီးနှစ်နိုင်ငံကြားအခက်တွေ့နေရပါတယ်။မစ္စတာကွင်းရဲ့သတင်းကိုတော့မတ်တင်ဂီတိုက်ကပြောပြမှာပါ။အ
မေရိကန်ပြည်ထောင်စုဆီလီကွန်ဗယ်လီမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုအစိုးရဘက်ကစီစစ်မှုတိုးလာတာကြောင့်တချို့သဘောတူညီချက်တွေကမပြီးပြတ်သေးသလိုဆက်ပြီးမစင်းစားတော့တဲ့လုပ်ငန်းတွေလည်းရှိနေပါတယ်။အစာပြိုလုပ်ငန်းတွေတောက်မှတရုတ်ရင်းနှီးမြှုပ်နှံမှုတွေကျဆင်းနေတာပါ။ဒါတွေကိုထရန့်ကြောင့်ဖြစ်လာရတာလို့လည်းပြောကြပါသေး။အမေရိကန်နည်းပညာလုပ်ငန်းအချက်အခြာဖြစ်တဲ့ဆီလီကွန်ဗယ်လီနဲ့တရုတ်ကြားနှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်မှုတွေရှိလာခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်ကြားအနာဂတ်ဆက်သွယ်ရေးနည်းပညာမျိုးဆက်စ်ကိုအပြိုင်ဆိုင်ဖန်တီးလာတာနဲ့အတူ ဆီလီကွန်ဗယ်လီနဲ့ဂျာညက်အခက်တွေ့နေပါတယ်။အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးဆိုင်ရာသုံးသပ်ရေးကော်မရှင်ရဲ့အဖွဲ့ဝင်မိုက်ကယ်ဝက်ဆယ်ကအခုလိုပြောပါတယ်
။ China's innovation efforts are broad and deep.
ဒီထွင်ဖန်တီးနိုင်ဖို့တရုတ်ရဲ့အထောက်အမှုတွေကကျယ်ပြန့်နေဆိုင်ပါတယ်။ကမ္ဘာစံတည်တည်ထွင်မှုမှာဥဆောင်သူဖြစ်ချင်းနေတဲ့တရုတ်ကသူ့ရည်မှန်းချက်ပန်းနိုင်ကိုရောက်ဖို့တရားသောနိလန်းရောမတရားသောနိလန်းပါအတက်နိုင်ဆုံးလုပ်မှာဖြစ်ပါတယ
်။ဒီနိလန်းတွေထဲမှာလုပ်ငန်းကြီးတွေရဲ့လျှို့ဝှက်ချက်တွေကိုစိုက်ဘာထိုးဖောက်ဝင်ရောက်ပြီးခိုးယူတာတရုတ်မိဖက်တွေထံနှီးပညာလွှဲပြောင်းပေးခိုင်းတာညာနာပြက်စီမူပိုင်ခွင့်ခိုးယူသူတွေကိုစုပေးတဲ့တရုတ်အစိုးရရဲ့မူဝါဒတွေလည်းပါတယ်လို့အမေရိကန်ဘက်ကပြောပါတယ်။ The future is Asian ဆိုအုပ်ကိုရေးသားသူပါရက်ခန္နာကအခုလိုပြောပါတယ်
China is out to
တရုတ်ဘက်ကတော့ဉာဏ်ရည်တု AI နဲ့ကမ္ဘာမှာအနိုင်ရဖို့အတွက်ရည်မှန်းထားတာပါ။နောက်တရုတ်နည်းပညာကလည်းအာဏာရှင်ဝါဒကိုဖြန့်ဝေပေးနေတာနဲ့အတူတူပါပဲ
။တရုတ်ရင်းနှီးမြှုပ်နှံသူတွေကုမ္ပဏီတွေနဲ့စီးပွားရေးလှုပ်တာကိုအမေရိကန်ဘက်ကပိုပြီးခက်ခဲအောင်လုပ်လိုက်မယ်ဆိုရင်တော့ဆီလီကွန်ဗယ်လီအတွက်ဆုံးရှုံးမှုများမယ်လို့လည်းပြောပါတယ်။ The future is Asian ဆိုအုပ်ကိုရေးသားသူပါရက်ခန္နာကအခုလိုပြောပါတယ်
။ By not working with China in some ways not only
အခုလည်းတရုတ်နဲ့အလုပ်လုပ်နေရတာကသူတို့ဘာလုပ်နေတယ်လဲဆိုတဲ့သတင်းအချက်အလက်တွေမရပဲလုပ်နေရတာတင်မဟုတ်ပါဘူး။သူတို့ကပို့ပြီးအလုပ်လုပ်ရကောင်းသူတွေနဲ့အစားထိုးလာပြီးဈေးကွက်ကြီးတစ်ခုလုံးကနေကျွန်တော်တို့ကိုထုတ်ပစ်ပါလိမ့်မယ
်။အမေရိကန်ဆိုရဘက်ကတော့ဉာဏ်ရည်တုနောက်ဆက်ရုပ်တွေလိုမျိုးနှီးပညာတချို့ကအမျိုးသားလုံခြုံရေးအတွက်အရေးကြီးတယ်လို့ယူဆပြီးအတားအဆီးသစ်တွေထပ်လုပ်လို့နေတာပါဒါပေမဲ့လည်းနည်းပညာလုပ်ငန်းနယ်ပယ်တွေကတော့ကန့်သက်ချက်သစ်တွေကိုဘေးရန်တွေအတွေ့လို့ရှုမြင်ကြပါတယ် Venture Capitalist လုပ်ငန်းကြီးက Tim Draper ကအခုလိုပြောပါတယ
် I think we should be open and sharing and both countries benefit so much
ကျွန်တော်အနေနဲ့လမ်းဖွင့်ပြီးအတူတကွဆောင်ရွက်သင့်တယ်လို့ထင်ပါတယ်သိပြီးပွင့်လင်းတဲ့ဆက်ဆံရေးလမ်းကြောင်းစီနေတာကနိုင်ငံစလုံးအတွက်အကျိုးအမြတ်များစေပြီးအကျိုးမရှိစေမဲ့အတားအဆီးတွေကိုလိုက်ပြီးချမှတ်နေတာကပြဿနာဖြစ်နေတယ်လို့ယုံကြည်ပါတယ်
။ကမ္ဘာတစ်လုံးမှာဖိုက်ကြီးဝိုင်ယားလက်တယ်လီဖုန်းဆက်သွယ်ရေးကိုရထူထောင်နိုင်ဖို့တရုတ်ကုမ္ပဏီတွေအပြန့်ဆိုင်ဆောင်ရွက်နေကြပါတယ်။တရုတ်ရဲ့ကြိုးပမ်းမှုဟာဆိုရင်အစိုးရအနေနဲ့ electronic စနစ်သုံးထောက်လန်းစောင့်ကြည့်သွားနိုင်မဲ့အခွင့်အလမ်းကြီးတွေပေးလိုက်တယ်လို့ဖြစ်သွားမဲ့အန္တရာယ်ရှိတယ်လို့အမေရိကန်ဘက်ကပြောပါတယ်။ဒီချင်းနေကြောင့်အမေရိကန်နဲ့တရုတ်တို့အနေနဲ့ဘလို့များပြည်လဲမှုရလာနိုင်မလဲဆိုတာကလည်းခက်မှန်းရခက်ခဲနေပါတယ်။ Anduri Industry လုပ်ငန်းကြီးရဲ့မဟာဗျူဟာအကြီးအကဲ Christian Biros ကအခုလိုပြောပါတယ
်။ When you have a conversation where one party sees China
တရုတ်ဟာအမျိုးသားလူညုံရေးအတွက်စိန်ခေါ်ချက်တရက်ဖြစ်တယ်လို့တစ်ဖက်ကရှုမြင်ပြီးအခြားတစ်ဖက်ကတော့ကြီးထွားလာနေတဲ့စီးပွားရေးအခွင့်အလမ်းလို့ရှုမြင်ချိန်မှာဆွေးနွေးပြောဆိုရတာဟာအတွေးအခေါ်နဲ့ရည်မှန်းချက်ဆိုင်ရာအခြေခံကြကြထိတ်တိုက်တွေ့မှုပါဒါကဖြည့်ဆည်းမှုခက်ခဲပါတယ
်နည်းပညာပြိုင်ဆိုင်မှုမှာအမေရိကန်ဘက်ကအနိုင်ရရေးအစိုးရကလိုလားနေချိန်မှာပဲဆီလီကွန်ဗယ်လီရဲ့ပွင့်လင်းတဲ့ဆက်ဆံဆောင်ရွက်မှုအလေးအထားပြောက်ဆုံးသွားနိုင်တဲ့အပေါ်မှာစိုးရိမ်နေကြပါတယ်ရှင
်။မတ်တင်ကြီးတရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။ VOE ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voenews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတစင်ဆက်သွယ်မယ်ဆိုရင် VOE မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ဝင်တဲ့6နာရီခွဲရှိပါပြီ။ VOA ရဲ့ဒီစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ30 40 48အပြင်လိုင်းလမ်းမီတာ190ကကျော် VOA Burmese News ဆိုတဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးခြင်းပါတယ်။ဟောလိဝုဒ်ရုပ်ရှင်လောကကိုထိုးဖောက်ဝင်ရောက်ဖို့ဆိုတာအတော့ကိုခက်ခဲပါတယ်။အမျိုးသမီးတဦးဖြစ်ပြီးမူဆလင်တူဖြစ်နေမယ်ဆိုရင်ပိုပြီးတော့တောင်ခက်ခဲလာပါတယ်။ဒါပေမဲ့လူမှုအဖွဲ့အစည်းမှလည်းအောင်မြင်ပြီးဟောလိဝုဒ်ကိုပါထိုးဖောက်နိုင်ခဲ့သူကတော့ဒါရိုက်တာလီနာခန်းဖြစ်ပါတယ်။ဒီလီနာခန်းနဲ့ပတ်သက်ပြီးတော့အဲလစ်ဘက်လီရဲ့သတင်းကိုတင်ပြခြင်းပါတယ်။ပါကစ္စတန်မိဘနှစ်ပါးကနေလန်ဒန်မြို့မှမွေးဖွားခဲ့သူလီနာခန်းဟာကလေးဘဝကတည်းကအိန္ဒိယကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့ပြီး2019ခုနှစ်ရေးတက္ကသိုလ်ကနေဥပဒေဘာသာရပ်နဲ့ဘွဲရခဲ့သူဖြစ်ပါတယ်။ဆိုင်ရေးဆရာတူလည်းဖြစ်တဲ့လီနာခန်းဟာအခုတော့ဟောလိဝုဒ်ရုပ်ရှင်လောကမှာဒါရိုက်တာတူဖြစ်နေပါပြီ
။ It's very hard to be a female filmmaker in Hollywood, that is for sure. I think they feel like you don't have as much authority or you can't command us.
ဟောလိဝုဒ်မှာအမျိုးသမီးဒါရိုက်တာတယောက်ဖြစ်ဖို့ဆိုတာသိကိုခက်ခဲပါတယ်။အမျိုးသမီးတွေကအလုပ်ခွင်မှာဩဇာမညောင်းနိုင်ဘူးလို့သူတို့ကတွေးကြသလိုကိုလိုချင်တဲ့အတိုင်းလူတွေကိုခိုင်းနိုင်မှာမဟုတ်ဘူးလို့လည်းထင်နေကြပါတယ်။ပြီးတော့ကိုကမွတ်စလင်တယောက်ဖြစ်နေတဲ့အတွက်အခွင့်အရေးမပေးသလိုအတော်ကိုစွန့်စားခဲ့ရတာတွေရှိပါတယ်။
The Tiger Hunter ဆိုတဲ့ရုပ်ရှင်ဇာတ်ကားကိုလီနာခန်းကိုယ်တိုင်ရေးသားပြီး2016မှာရိုက်ကူးပြီးစီးခဲ့တာပါ။အရင်ကသူဟာရုပ်ရှင်ဇလန်းတို့တွေကိုရိုက်ခဲ့ပြီးတောင်အောင်ရှာသူ့ရဲ့အတိုင်းဝိုင်းမှာဝေဖန်ခံခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း Miss Khan ဟာသူ့အလုပ်ကိုလက်မလျှော့ဘဲ Tiger Hunter ရုပ်ရှင်ဇာတ်ကားရိုက်ကူးဖြန့်ဝေနိုင်မဲ့ငွေကြေးကိုရှာဖွေခဲ့ပါတယ်။အိန္ဒိယကနေရွှေပြောင်းအခြေချလိုသူအမျိုးသားတူအမေရိကန်နိုင်ငံကိုရောက်လာတဲ့ဟာသနှောရတဲ့ဒီရုပ်ရှင်ကို2019ခုနှစ်မှာစတင်ပြသနိုင်ခဲ့ပါတယ်။လူကြိုက်များတဲ့ဒီရုပ်ရှင်ကြောင့်သူ့အတိုင်းဝိုင်းကချီးကျူးဂုဏ်ပြုတာကိုအံ့ဩမိရတယ်လို့ဒါရိုက်တာခန်းကပြောပါတယ်။သူ့ဇာတ်ကားကနေအတွေ့အကြုံရစေတဲ့တန်ဖိုးရှိနေတယ်ဆိုတာကိုမွတ်စလင်အတိုင်းဝိုင်းကမယုံနိုင်အောင်ဖြစ်ကြတယ်ဆိုတာသူမြင်ခဲ့ရကြောင်းလည်းပြောပါတယ်။လူပြူတွေကိုယ်တိုင်ကတော့သူ့ရုပ်ရှင်ကောင်းကြောင်းချီးကျူးကြတယ်လို့ဆိုပါတယ်။သူရိုက်တဲ့ရုပ်ရှင်ဟာဒီနေ့ကဘာမှာရင်ဆိုင်နေရတဲ့ရွှေပြောင်းအခြေချသူတွေရဲ့အရေးနဲ့သက်ဆိုင်နေတဲ့အကြောင်းအရာဖြစ်တာကြောင့်အောင်မြင်မှုရစေခဲ့တယ်လို့ဒါရိုက်တာခန်းကသုံးသပ်ပါတယ
် And the Muslim ban happened right when the movie came out you know and that was never intended it's not a good thing
ဒီစကားထုတ်လာခြင်းဟာအမေရိကန်ပြည်အောင်စုတဲ့မွတ်စလင်တိုင်းပြည်တချို့ကလူတွေကိုပြည်ဝင်ကွက်တင်းကျပ်ထားခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်တမင်ရွေချင်းနဲ့ရိုက်တာမျိုးတော့မဟုတ်ပါဘူးအရန်ကိုတိုက်ဆိုင်သွားတာပါ
ဒါရိုက်တာခန်းကတော့သူစိတ်အားထက်သန်တဲ့စာရေးတာရုပ်ရှင်ရိုက်တာတွေနဲ့အတူဟောလိဝုဒ်ရုပ်ရှင်လောကမှာအောင်မြင်မှုတွေရအောင်ဆက်လုပ်သွားမယ်လို့ဆိုပါတယ
် I like what I'm doing I mean I like it I feel like it has some value it's incredibly fun and then
ကျွန်မခုလုပ်နေရတဲ့အလုပ်ကိုတိုက်တယ်ဒါကတစုံတရာနဲ့တန်ဖိုးရှိတဲ့ကိစ္စပါအရင်လည်းပြောစရာကောင်းပါတယ်ကျွန်မကကံတရားကိုယုံကြည်ထားသူပါကျွန်မတက်နိုင်တာမှန်တယ်များကိုအကောင်းဆုံးဖြစ်အောင်ကြိုးစားလုပ်ပါတယ်နောက်ဆုံးရလဒ်ကတော့ဖျားသခင်ပေါ်မှာသာမူတည်ပါလိမ့်မယ်
အခုတော့ဒါရိုက်တာခန်းဟာဟာသရုပ်ရှင်ဇာတ်လမ်းတွဲတွေရိုက်နေတယ်လို့ Disney အတွက်လည်းရုပ်ရှင်ဇာတ်ကားတစ်ခုကိုရိုက်ကူးနေပါတယ်ခင်ဗျာ
တော်တော်ရှင်များရှင်မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီမြေလွတ်မြေလတ်နဲ့မြေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစီအစစ်စိတ်ပြိုးလုတ်ကင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်နိုင်ငံတော်ကမြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲဘာတွေပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါတို့ရာရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါလိမ့်ရှင်
။ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းဦးကျော်စံသာကမူရင်းအပေါ်မပြတ်တင်ပြမှာပ
ါဗုဒ္ဓဘာသာမြန်မာနိုင်ငံမှာစေတံချမှတ်တာဟာပြဿနာဖြစ်တယ်ဆိုရဲခေါင်းစဉ်နဲ့မယ်လီဆာခရော့ချ်ရဲ့ဆောင်းပါးကို The Interpreter မှာဖတ်ရပါတယ်ဆောင်းပါးရှင်ဟာမကြသေးမီကမြန်မာပြည်ကိုသွားရင်ဥက္ကဋ္ဌအထိတ်အမှတ်အခမ်းအနားကိုတက်ရောက်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလူမှုရေးအစဉ်ပြင်တချို့2012ကစပြီးပွင့်လင်းလာခဲ့ပေမဲ့ဒီလိုအကန့်အသတ်နဲ့ဖြစ်ထွန်းလာတဲ့ဒီမိုကရေစီဖြစ်စဉ်မှာလူအသက်နဲ့ပတ်သက်တဲ့အခြေခံအချက်အချို့လစ်ဟန်နေတယ်လို့ရေးပါတယ်။ဥက္ကဋ္ဌသစ်ဆွန်ခဲ့ရတာနဲ့သူ့ကိုစပ်ဖြတ်ခဲ့သူတချို့အပေါ်စေတံချမှတ်ခဲ့တာဟာဝီရောဒီဖြစ်နေပါသလား။မြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါရဲ့နဲ့မြမတရားဥပဒေစနစ်မှာပြစ်ဒဏ်တချို့အတွက်စေတံချမှတ်ထားတယ်လို့ဆိုပါတယ်။ဥက္ကဋ္ဌကိုလူပြန်စပ်ဖြတ်တာဟာကြောက်မဲ့ထိတ်လန့်ဖွယ်ကောင်းသလိုဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်မဆက်ရဲအောင်ဒီမိုကရေစီဘက်တော်သားတူကိုပြစ်တက်ခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်မွတ်စလင်လူနည်းစုတွေကိုပါထိတ်လန့်သွားစေခဲ့တဲ့ဖြစ်ရပါတဲ့။နှစ်နှစ်ကြာစေပြီးတဲ့နောက်ဖေဗရူလာလမှာတော့တေခန်းနှစ်ဦးအပေါ်စေတံချမှတ်လိုက်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစေတံချမှတ်တာဟာဒီမိုကရေစီလှုပ်ရှားသူတွေ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကလူတွေ၊ကျောင်းသားတွေအပါအဝင်နိုင်ငံရေးအတိုက်အခံတွေပေါ်ချမှတ်တာဖြစ်ပြီးဥပမာအဖြစ်1948တုန်းကဗမာပြည်ကွန်မြူနစ်ပါတီရဲ့အထင်ကြီးပါတီဝင်တူဖြစ်သူဗမုချစ်ကောင်းကိုစေတံချမှတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတုန်းကနိုင်ငံတော်သမ္မတရဲ့လူနင်းချမ်းသာခွင့်နဲ့သူပြန်လဲလွတ်မြောက်လာခဲ့ပါတယ်တဲ့။1984မှာကျောင်းသားကောင်းဆောင်တင်မန်ဦးအဲ့ဒီနောက်သိပ်မကြခင်1986မှာဗိုလ်ကြီးအောင်ကျော်မြင့်ဆက်သူတို့ကိုစေတံစီရင်ခဲ့တယ်လို့ဖော်ပြထားပါတယ်။မကြသေးမီနှစ်တွေမှာတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုနဲ့ရိုဟင်ဂျာတချို့ကိုစေတံချမှတ်ခဲ့ပြီးတချို့ဆူဆွဲခံတွေဟာစစ်နေရှေ့ရငါပြီးခုခံချေပါခွင့်အောင်မရခဲ့ကြဘူးလို့ဖော်ပြပါရယ်မြန်မာနိုင်ငံမှာတကယ်တော့စေတံမစီရင်တာနှစ်ပေါင်းများစွာကြာခဲ့ပြီလို့လည်းမြန်မာဘက်ကပြောပါရယ်တဲ့မှန်ပါတယ်ဦးသိန်းစင်လက်ထက်တုန်းကတော့စေတံချမှတ်ခံရသူတွေကိုထောင်ဒဏ်တစ်သက်တစ်ကျွန်းနဲ့လဲလှယ်ပေးခဲ့ပါရယ်တဲ့သို့ပေမဲ့ NLD အစွဲလက်ထက်2016ကစပြီးစေတံချမှတ်ခဲ့သူပေါင်း66ဦးရှိတယ်လို့ကြေညာထားပါရယ်အစွဲအပြင်အစွဲမဟုတ်တဲ့တိုင်းဒေသနဲ့အဖွဲ့တွေမှလည်းသူတို့ပုံစံနဲ့သူတို့စေတံချမှတ်တာတွေစီရင်တာတွေရှိနေခဲ့ပါတယ်။နမူနာအဖြစ်ကရင်လက်နက်ကိုင်အဖွဲ့တွေ KIA နဲ့ဝဒေသတို့ကိုဖော်ပြထားပါတယ်။ပါလီမန်မှာအစ်စ်ပြတ်ထန်းလာတဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေမှာစေတံကိုထည့်သွင်းထားသလိုသက်ငယ်မတိတ်မှုလိုအမှုမျိုးကိုစေတံပေးဖို့ကြိုးပမ်းမှုတွေလည်းတွေ့နေရပါသေးတယ်။ဥက္ကဋ္ဌလူ့ကြံခံရမှုဟာမြန်မာဒီမိုကရေစီရေးမှာအင်မတန်ဆိုးရွားတဲ့အကျိုးဆက်ဖြစ်ခဲ့ပေမဲ့ဒီအမှုအတွက်စေတံပေးလိုက်ခြင်းအပြင်လည်းလောက်ကျန်မှုကြောင့်နိုင်ငံရေးခီးနောက်ဆုတ်သွားတဲ့ကိစ္စကိုပြန်လည်ပြီးတော့ဖတ်ဆင်နိုင်တော့မှမဟုတ်ဘူးလို့ရေးသားထားပါခင်ဗျာ
။ဦးကျော်စံသာဖြစ်ပါတယ်။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လွန်လန်တန်ပို့ချမှာဖြစ်ပါတယ်။
ဒီနေ့မြတ်တွေ့ကျင်ပြမင်း idiom အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating ကရိုက်တာနှက်တာ a-d-e-a-d dead သီတာ h-o-r-s-e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလည်းချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုံမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Tugu ye phyat pho khmyar pyo ni da le kong yun ba be bya a chi ni ba tu ga atet da ti khan twa mi a ye phyat mi lu sa myo mho hpu pho bya lo a de be ya ba de u ma go naw ta khaw na sin chi cha ya aw.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Myo lin che mi shi bu so da go ti ye ne le kong khan a pin ban khan pyo ni de lou ni de so yin be lu pyo ma le.
Beating a dead horse.
Lu pyo lu ya ba de. A da ga ro di ni minute twe tin pya ke de ATM a thong me phit ba de.
To la la dan ye ATM thong english tin gan sa phit ba de khmyar. အခုတခါတော့အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကနေပြီးတော့ဒီအမေရိကန်ဘောလုံးဖက်ဒရေးရှင်းအဖွဲ့ချုပ်ကိုဘာကြောင့်တရားစွဲဆိုလိုက်တယ်လဲဆိုတဲ့အကြောင်းပေါ်အခြေခံပြီးတော့ဒီတစ်ပတ်အမျိုးသမီးခန္ဓာမှာတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my
Growth means being the best. It means drawing the largest TV audience for a soccer match, men or women's, in American history. It means wearing our nation's crest on your jersey, taking yourself and your country to the top of the world. That's what America.
မင်္ဂလာတွေကကောင်းဆုံးကစားကြတာပါအမျိုးသမီးတွေကစားတဲ့ဘောလုံးပွဲတွေဟာလေအမေရိကန်သမိုင်းမှာ TV ပွဲကြည့်ပိတ်သက်အများဆုံးပါနိုင်ငံရဲ့တစိုက်ပါတဲ့အင်ဂျီကိုဝစ်ပြီးတော့ကစားကြသလိုကိုယ့်နိုင်ငံကိုကမ္ဘာထိပ်ဆုံးကိုရောက်အောင်ပို့ဆောင်ပေးခဲ့ကြတာပါအမေရိကန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ကြိုးပမ်းမှုတွေကိုနိုင်ငံကဂုဏ်ယူပါတယ်အစင်တန်းရှိရှိဂုဏ်သိက္ခာရှိရှိစိတ်လှုပ်ရှားပွေရာကောင်းအောင်စနစ်တကျကစားခဲ့ကြတဲ့အတွက်အမေရိကန်အမျိုးသမီးဘောလုံးသင်းကိုသိက္ခာဂုဏ်ယူပါတယ်အမေရိကန်တနိုင်ငံလုံးကိုစားချီးကျူးပါတယ
်ကနေဒါနိုင်ငံမှာကစားခဲ့တဲ့2015 FIFA အမျိုးသမီးဘောလုံးအားကစားပွဲမှာအမေရိကန်သင်းကထိုးစင်လက်ရှိချန်ပီယံဂျပန်အသင်းကို5-2နဲ့အနိုင်ရခဲ့တဲ့အတွက်ထိုစဉ်သမ္မတဘရက်အိုဘားမားကအမေရိကန်အမျိုးသမီးဘောလုံးအသင်းကိုအင်ပီရိုကိုဖိတ်ကြားခဲ့ပြီးအခုလိုဂုဏ်ပြုချီးကျူးခဲ့တာပါ။အဲ့ဒီပွဲမှာချန်ပီယံရွှေစိတ်ဆုရခဲ့တဲ့အမေရိကန်အသင်းမှာအမျိုးသမီးရှီရန်လူကယ်လီလွိုက်ရဲ့ခြေစွန်းကိုလည်းသမ္မတအိုဘားမားကထိုစဉ်ကချီးကျူးခဲ့ပါတယ
်။ Of course this victory required Carly Lloyd. Now Carly's no stranger to clutch performance.
ဒီအောင်မြင်မှုမှာအဓိကပါဝင်ခဲ့တာက Kelly Lloyd ဖြစ်ပါတယ်။ Kelly ဟာဒီလိုအောင်မြင်မှုတွေကိုဇက်တိုက်ဆွမ်းဆောင်ခဲ့သူပါ။2008-2012 Olympic ပွဲတွေမှာလည်းရွှေစိတ်ဆုတွေအမျိုးသမီးဘောလုံးအသင်းကရရှိခဲ့ပါတယ်။ဒီနှစ်ဂျပန်နဲ့ကစားတဲ့ပွဲမှာတော့သူ့ရဲ့ခြေစွမ်းကတိတ်ကိုကောင်းခဲ့ပါတယ်။ပွဲစလို့16မိနစ်အတွင်းမှာပဲသူ3ဂိုးရအောင်သွင်းခဲ့ပါတယ
်။ America အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာပေါ်မှာအမျိုးသမီးဘောလုံးအသင်းတွေနဲ့နံပါတ်1ဖြစ်ပါတယ်။1990ခုကစပြီး FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲတွေကျင်းပခဲ့ရမှာအမေရိကန်အမျိုးသမီးဘောလုံးအသင်းက1990ခု1996ခုနှစ်2015ခုလိုနှစ်မှာရွှေတိစုတွေဆုတ်ခူးခဲ့တယ်လို့ Olympic အမျိုးသမီးဘောလုံးပွဲတွေမှာလည်း2004 2008နဲ့2012တို့မှာရွှေတိစုတွေဆုတ်ခူးခဲ့တာပါအမေရိကန်အမျိုးသားလွယ်ရေးစင်ဘောလုံးအသင်းကတော့အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရဲ့ခြေရာကိုမမိနိုင်ခဲ့ပါဘူး။ FIFA ကမ္ဘာဘောလုံးပွဲတွေမှာနဲ့ Olympic အမျိုးသားဘောလုံးပွဲတွေမှာတခါမှဆုမချိတ်ခဲ့ပါဘူး။2018 FIFA ကမ္ဘာဖလားဘောလုံးပွဲတွေကလည်းခြေစည်ပွဲတွေတောင်မှမချိတ်နိုင်ခဲ့ပါဘူး။ဒါပေမဲ့အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေဟာလစာနဲ့ဆုကြီးတွေကြတော့အမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးသမားတွေထက်ပိုနည်းပြီးရကြပါတယ်။ဒါကြောင့်မလာရှီနီမှာကြောက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေနဲ့တိုက်ဆိုင်ပြီးအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကအမေရိကန်ဘောလုံးအဖွဲ့ချုပ်ဖက်ဒရေးရှင်းကိုကြားမှခွဲခြားဆက်ဆံမှု Gender Discrimination နဲ့ California တရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ USA Today သတင်းစာကြီးရဲ့အားကစားဆောင်ပါရှင် Christine Brennan ကNPR သတင်းဌာနနဲ့ဆက်သွယ်မေးမြန်းကမှာအခုလိုရှင်းပြခဲ့ပါတယ
်။ Well, soccer is has an old boys network.
ဘောလုံးပွဲဆိုတာကအမျိုးသားတွေကြီးစိုးတဲ့အားကစားပွဲပါ။တကယ်တော့ American ဘောလုံးအဖွဲ့ချုပ်ကကမ္ဘာတစ်ဖက်မှာရှိတဲ့တခြားဘောလုံး Federation တွေပို့ပြီးပြသတယ်လို့ဆိုနေပါတယ်။ကမ္ဘာတစ်ဖက်ဘောလုံးအားကစားလောကမှာကြားမှခွဲခြားမှုရှိပြီး
အမျိုးသမီးတွေကိုဆန့်ကျင်တဲ့စိတ်ဓာတ်ပြင်းထန်တာတွေ့ရပါတယ်။ဒါပေမဲ့အမေရိကန်အမျိုးသမီးလေရွေးစင်ဘလုံးတင်ကတော့ကမ္ဘာပေါ်မှာနာမည်အကြီးဆုံးဖြစ်တယ်လို့အမျိုးသမီးအကစားသမားများအတွေ့စံပြနမူနာလေးဖြစ်ခဲ့ကြပါတယ်။ဒါကြောင့်လေသူတို့ကဒီလောက်ခွဲခြားဆက်ဆံခံရတာကိုတော်လောက်ပြီးဆိုပြီးအခုလိုတရားစွဲခဲ့တာဖြစ်တယ်လို့ Miss Brennan ကပြောခဲ့တာပါ။ဒါအပြင်2019ခုနှစ်ဟာအကစားမာသမကတခြားကန္ဓာတွေမှလည်းအမျိုးသမီးတွေကခွဲခြားဆက်ဆံမှုကိုကန့်ကွက်လာကြတဲ့နှစ်ဖြစ်တယ်လို့သူကဆက်ပြောပါတယ်။
Here we are 3 months away from the next Women's World Cup, which is coming up in France in June.
Kuzo, now Jimba me, Mutmi Gaba, Plapweha, Pinti Ma, Zunla, Jimba, Domaba, Medica Nangama, Title 9, Lukore, Mutmi Mia, Akaza, Lijiyama, Dandu, Kanzaguin, Yashide, Ubri Hale, Lise, Chowni, Pigebi, Lise, Kodene, Niba, Tedan, Shila Babi, Dajam, Dilu, Kweja, Sesanago, Yemkambu, Surago, Tata, Laita Babe. 2019မှာအာကစားမှာသမကလူအဖွဲ့အစည်းတွေမှာခွဲခြားဆက်ဆံတဲ့အလေထကိုစန့်ကျင်ကြောင်းပိုပြီးပြသလာကြတာဖြစ်တယ်လို့ Brennan ကပြောသွားခဲ့တာပါ။ဒါအပြင်အမေရိကန်အမျိုးသမီးနဲ့အမျိုးသားလေရွေးစင်ဘောလုံးတင်ကြထင်ရှားလာတဲ့ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့လေသူကဥပမာပေးထောက်ပြခဲ့ပါတယ
်။ The differences in bonuses for the two teams. 2014 World Cup, the Men's World Cup, US Soccer,they lost in the round of 16 the US men did they
were paid မြို့သားလေရွေးစင်နဲ့မြို့သမီးလေရွေးစင်ဘောလုံးအသင်းတွေကြားခွဲခြားဆက်ဆံမှုတစ်ခုကတော့စူးကြီးပေးတဲ့နေရာမှာဖြစ်ပါတယ်2014ကမ္ဘာဖလားဘောလုံးပွဲတုန်းကအမေရိကန်မြို့သားလေရွေးစင်ဘောလုံးအသင်းကပွဲစဉ်16မှာပဲရှုံးလို့ထွက်ခဲ့ရပါတယ်ဒါပေမဲ့စူးကြီးကြတော့သူတို့ကဒေါ်လာ 5.3 သန်းရရှိခဲ့ပါတယ်ဒါကရှုံးလို့ထွက်ရတဲ့အသင်းကိုပေးခဲ့တဲ့စူးကြီးပါနောက်တစ်နှစ်ကြာဖြစ်တဲ့2015မှာကနေဒါမှာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အမျိုးသမီးတင်ကချွေတိစိတ်ဆုခုခဲ့ပါတယ်။ရရှိတဲ့စူဂျီစုစုပေါင်းကတော့ဒေါ်လာ 1.9 သန်းပဲဖြစ်ပါတယ်လို့ Brennan ကရှင်းပြခဲ့တာဖြစ်ပါတယ်။ခုလက်ရှိအမေရိကန်ဘောလုံးအဖွဲ့ချုပ်ကတရားစွဲဆိုရမှာအမေရိကန်လူရည်စင်ဘောလုံးအသင်းသူ26ဦးကိုပါဝင်ပြီးလာစားပြင်းလောက်ကင်ရတဲ့အခြေအနေကွာခြားမှုကိုအခြေခံပြီးကျမခွဲခြားဆက်ဆံမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။တရားစွဲဆိုသူတွေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းရဲ့ကျယ်ဝင့်တွေဖြစ်တဲ့ Alex Morgan, Megan Rapinoe, Kylie Lloyd စသဖြင့်တို့ပါဝင်ပြီးသူတို့ကကမ္ဘာပေါ်မှာအထင်ရှားဆုံးနဲ့အအောင်မြင်ဆုံးသောအမျိုးသမီးအားကစားသမားတွေနဲ့ပါဝင်ကြသလိုအားကစားလောကမှာလည်းမျိုးဆက်သစ်အမျိုးသမီးတွေအတွက်စံပြနမူနာရှေ့ဆောင်တွေဖြစ်ကြပါတယ်။ခုလိုကြမခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့အမေရိကန်မှာနာမည်ကြီးမြို့သမီးဘောလုံးအသင်းရဲ့ဂိုသမာ Hope ဆိုလိုကလည်းသူတူဦးဒီ2018ဩဂုတ်လကကယ်လီဖိုးနီးယားတရားရုံးမှာကြမခွဲခြားဆက်ဆံမှုနဲ့စွဲချက်တင်ခဲ့တာရှိပြီးအခုဆိုအမှုကိုကြားနာနေစေဖြစ်ပါတယ်1963ခုနှစ်ကအတီးပြုတ်ခဲ့တဲ့ဒန်းတူလာစာရရှိမှုဥပဒေအရလာစာဒန်းတူမရတဲ့စွဲချက်နဲ့တင်ထားတာဖြစ်ပါတယ်အဲ့ဒီဆွေးကြရဲ့တိုင်တန်းချက်တစ်ခုမှာအမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးသမားတွေဟာအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေရဲ့ဝင်ငွေထက်38ရာခိုင်နှုန်းပိုရတယ်လို့လည်းဖော်ပြထားပါတယ်။အမျိုးသားနဲ့အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းတွေအနေနဲ့ကစားကွင်းအနေထားကလည်းအတူတူဖြစ်ပြီးလက်ကျင်တင်တန်းစီရမှာလေလိုက်နာရမယ့်စီးမင်းတွေကအတူတူပဲဖြစ်ပါတယ်။2015နဲ့2018ခုတို့မှာအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကအမျိုးသားအသင်းနဲ့ပွဲစဉ်ပေါင်း16ပွဲပိုပြီးကစားနိုင်ခဲ့တယ်လို့2015ကမ္ဘာဖလားဘောလုံးပွဲရွှေစိတ်ဆုခူးခဲ့တဲ့အတွေ့အကြုံနိုင်ငံတစ်ပါးလှည့်လေဘောလုံးကံခဲ့တာတွေပြုလုပ်ခဲ့သူဘောလုံးပရိသတ်တန်းနဲ့ချီလာရောက်ကြည့်ရှုအားပေးခဲ့ကြတာလည်းဖြစ်ပါတယ်။ဒါကြောင့်ဘောလုံးအဖွဲ့ချုပ်ရဲ့အဲ့ဒီနှစ်ဘတ်ဂျက်ဝင်ငွေမှာအမျိုးသားအသင်းရောအမျိုးသမီးအသင်းတွေပါဒေါ်လာ4သိန်းအရှုံးပေါ်လိမ့်မယ်လို့မှန်းထားပေမဲ့မြို့သမီးတင်ရဲ့အောင်မြင်မှုကြောင့်အမြတ်ဒေါ်လာ 18.9 သန်းရရှိခဲ့တာကိုလေရုံတင်တရားစွဲဆိုချက်မှာထောက်ပြထားပါတယ်။ဂျပန်တင်ကို5ခု2ခုနဲ့ကနေဒါမှာ2015ခုနှစ်ကအနိုင်ရရှိတဲ့ကမ္ဘာဖလားဘောလုံးပွဲဟာလေအမေရိကန်ဘောလုံးအကစားသမိုင်းမှာအမျိုးသားရောအမျိုးသမီးဘောလုံးအသင်းပွဲစဉ်တွေမှာပွဲထီပရိသတ်အများဆုံးနဲ့ဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကဏ္ဍကိုညီကုန်းချုပ်အပ်ပါလိမ့်ရှင်။
You can bend but never break me.
တော်လနာတန်ရဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါအခုတခါတော့သိပ္ပံနဲ့နီးပညာကန္တာကိုဒေါက်ကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်
လွန်ခဲ့တဲ့နှစ်သန်းပေါင်းများစွာကရှင်သန်ပြီးအခုပျောက်ွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာအခုထိရှိနေဆဲဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေဘာကြောင့်ရှာဖွေနေကြတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါဆီလီကန်ငါးတွေဟာအသားစားသရဝဖြစ်ပြီးပင်နဲ့သမုဒ္ဒရာကျမ်းပြင်မှာကြက်စားရှင်သန်တဲ့ငါးမျိုးဖြစ်ပါတယ်6ပေလောက်ရှိရှိပြီးအလေးချိန်ကပေါင်200လောက်ရှိတဲ့ငါးတွေဖြစ်ပြီးသူတို့ကိုပြက်ွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာဂုတိရှင်သန်နေသေးပဲလို့ American သဘာဝသမိုင်းပြရက်ကပြရိုင်မှုတူဖြစ်တဲ့ Oliver Cremam ကပြောပါတယ်
။ These are two whole coelacanths in alcohol preserved in alcohol. Before 1938 it wasn't thought this was possible because we only knew them from
ကျွန်တော်တို့စီမှာအရက်နဲ့စိမ်ထားတဲ့ဆီလီကန်ငါးနှစ်ကောင်ရှိပါတယ်1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှအထင်မထားပါဘူးဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်သန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရတွေ့ရတဲ့အခါမှာသက်ရှိရုပ်ကျွင်းတွေလို့တင်စားခေါ်ဆိုလေးရှိပါတယ်။လက်ရှိမှာမျိုးစိတ်အားဖြင့်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုဒ္ဒရာအနောက်ပိုင်းဆီလီကန်လက်တီမာရီယာချာလမ်နီလို့ခေါ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝါစီကမ်းလွန်မှာတွေ့ရလေးရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်။သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတည်တည်ချာချာလေ့လာနေကြတာဖြစ်ပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65တန်းလောက်ခရေကကွဲပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်ရစပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်အနောက်အိန္ဒိယသမုဒ္ဒရာနေဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်းမှာတွေ့ကြရတာပါဒုတိယအသက်ရှင်ရတွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်1998ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ကြရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိကြတာဖြစ်ပါတယ်ဒီငါးတွေဟာသရဝတီရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပျောက်ကွယ်နေတဲ့ဂွင်းဆက်တစ်ခုလို့လဲ Oliver Cremam ကပြောပါတယ်
was the missing link between bony fishes and tetrapods including human beings so this was a fantastic expectation the fact that we hadn't
အယိုးရှိတဲ့ငါးတွေကနေခြေလေးချောင်းနဲ့လူအပါဝင်ကြိုးယိုးရှိသရဝါတွေအဖြစ်အဆင့်ဆင့်ပြောင်းလဲမှုမှာဒီငါးမျိုးကပျောက်နေတဲ့ဂွင်းဆက်တစ်ခုဖြစ်တာကြောင့်သူတို့ကတကယ်မျှော်လင့်ချက်ပါသူတို့ကိုရုပ်ကျွင်းအနေနဲ့ပဲတွေ့ဘူးခဲ့တဲ့အတွက်သူတို့ဟာပျောက်ွယ်သွားရကနေပြန်ရှင်တန်လာတဲ့သဘောဖြစ်နေပါတယ
်။ရင်းနေသရဝါလေးတွေကနေတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့သရဝါအဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါသရဝါလေးတွေဖြစ်နေကွဲပြားလာခဲ့တာဖြစ်ပါတယ်။ဆီလီကန်တွေရဲ့ထူးခြားချက်ကရေရက်လေးခုပါတာပါ။ဒီရေရက်တွေဟာသူတို့ခန္ဓာကိုယ်ကနေဆန့်ထုတ်လိုက်ပြီးခြေလေးချောင်းပါသရဝါတွေမြေပေါ်မှာသွားတယ်လို့ရွေးရှားနိုင်တာဖြစ်ပါတယ်။ဒါပြင်သူတို့ရဲ့မေးရိုးတွေကလည်းထူးခြားပါတယ်။အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖမ်းဆားနိုင်ပါတယ်။ကြောရွရှိသရဝါနဲ့ကွာရာကတော့သူတို့ရဲ့ကြောရွဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတစ်ဝိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာရုံခံနိုင်တဲ့စနစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့တုံ့ကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနောက်ဟာအုံကောင်းခွန်ရဲ့တိတသမနှစ်ရာဂိုင်းနှုံးတာရှိပြီးကြံနေရာတွေမှာတော့အဆီတွေနဲ့ပြည့်နေတာပါဆီလီကန်အမဟာတရေသားကိုတစ်ခါတလေမှာ3နှစ်လောက်ထိလွယ်ထားတတ်ပြီးငါးသားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်တစ်ခါတော့ငါဖမ်းမိခဲ့တဲ့ဆီလီကန်တကောင်ကိုခွဲစိတ်ကြည့်တဲ့အခါမှာ အထက်မှာငါးသားပေါက်ကလေးငါးကောင်တွေ့ခဲ့ရတာပါဆီလီကန်ငါးတွေကိုဂူအောင်သရွားလို့ခေါ်လေးရှိပါတယ်နေ့ခါမှာရှိအောက်ကကြောက်ဂူတွေအခေါင်းပေါက်တွေကြောက်ချက်တွေကြမှာငင်းငင်းလေးအိတ်နေလေးရှိပြီးညနေဆောင်လောက်မှအဆာရှာစားလေးရှိပါတယ်အများအဖြစ်ငါးတို့ရေပွဲတို့ရေခူတို့ကိုစားလေးရှိတာပါသူတို့ဟာပင်လယ်ကျမ်းပင်တဝိုင်းမှာရွေရှားသွားလာကြက်စားနေထိုင်တာဖြစ်ပြီးညဘက်သူတို့အဆာရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရွေရှားသွားလာလေးရှိပါတယ်သူတို့နေ့ခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်ခိုနားရာတနေရာထဲမှာဆီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေးရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်အိန္ဒိယသမုဒ္ဒရာထဲကစီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကန်ယာကမ်းရိုးတန်းတွေနဲ့မိုင်းရာချီဝေးတဲ့နေရာမှာတည်ရှိပါတယ်ဒီကျွန်းတွေဟာလူသူအယောက်ပေါင်နည်းတဲ့အတွက်သဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်သိပ္ပံကိုတင့်တော်တဲ့ဒေတာပါဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာအပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါစိတ်အားထက်သန်နေကြပါတယ်အဲ့ဒီထဲမှာ Oxford တက္ကသိုလ်ကသုတေသနပညာရှင်တွေနဲ့အတူ Nectan Anwar သုတေသနအဖွဲ့ကဒီကျွန်းတွိုက်ကိုလေ့လာဖို့လုပ်နေပါပြီသူတို့ဟာအိန္ဒိယသမုဒ္ဒရာတွေက Seychelles ကျွန်းတွေရဲ့ရေနှက်ပိုင်းတွေထဲမှာဆီလီကန်ငါရှာပုံတော်ဖွင့်ကြတော့မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာဆီလီကန်လို့ခေါ်တဲ့ထူးခြားတဲ့တက်ရှိရုပ်ကျွန်းတွေနဲ့အတူသူတို့ရှင်သန်ကျက်စားတဲ့ဂေဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရိယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော့မယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နဲ့နော်။
တော်ခင်မြို့သက်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်တွင်ကပြောပြပေးမှာပါအ
မေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းကာယံရေးအစိုးရအသုံးစီချပေးဖို့နဲ့ပတ်သက်ပြီးတော့လွတ်တော်ဘက်ကညှင်းဆိုခဲ့တဲ့ကိစ္စနဲ့အရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်ထားတာကိုကာကွယ်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအာဏာကိုထုတ်ပြန်လိုက်ပါတယ်။ဒါဟာသူ့ရဲ့သမ္မတသက်တမ်းတွေပထမဆုံးချိန်ဗီဒီယိုအာဏာကိုသုံးစွဲခဲ့တာလည်းဖြစ်ပါတယ်။လွတ်တော်အနေနဲ့ဆုံးဖြတ်ချက်ကိုလွတ်လပ်လပ်ချမှတ်နိုင်တယ်လို့သူ့အနေနဲ့လည်းဗီဒီယိုအာဏာကိုသုံးရမယ်တာဝန်ရှိတယ်လို့အိမ်ပြည်တော်မှာသမ္မတထရမ့်ကမနေ့တုန်းကပဲပြောခဲ့တာပါ။အခုလိုသမ္မတထရမ့်ကလွတ်တော်ရဲ့လောက်ရက်ကိုဗီဒီယိုနဲ့ကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကလွတ်တော်ကိုပြန်ရောက်သွားပါလိမ့်မယ်။ဒီတစ်ခါလွတ်တော်မှာသမ္မတရဲ့ဗီဒီယိုအာဏာကိုပယ်ချနိုင်ဖို့ခက်ပါလိမ့်မယ်။ထက်လွတ်တော်ရောအောက်လွတ်တော်ရောမဲ၃ပုံ၂ပုံရှိမှသမ္မတရဲ့ဗီဒီယိုကိုကျော်လွှားနိုင်မှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံရဲ့တနက်နဲ့ဆိုင်တဲ့ဥပဒေတွေကိုပြင်ဆင်သွားမယ်လို့ဒီကနေ့စနေနေ့မနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ဒီနယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်ကပြောလိုက်ပါတယ်နယူးဇီလန်နိုင်ငံခရစ်စ်ချာ့ချ်မြို့မွတ်စလင်ဘလင်ခုမှမနေ့တုန်းကပြစ်ခတ်မှုဖြစ်ပွားလို့လူပေါင်း46ဦးထက်မနည်းသေဆုံးပြီးနောက်ထပ်လူ20လောက်လည်းပြင်းထန်ဒဏ်ရာရခဲ့ပြီးတဲ့နောက်ပိုင်းမှာဝန်ကြီးချုပ်ကအခုလိုမျိုးပြောခဲ့တာပါတနက်သမားမှာစုစုပေါင်းတနက်ငါးလက်ရှိပြီဒါတွေအားလုံးဟာတရားဝင်ဝင်ယူထားတာဖြစ်တယ်လို့ဆိုပါတယ်အဲ့တနက်သမားဟာဩစတြေးလျနိုင်ငံကဖြစ်ကြောင်းဩစတြေးလျဝန်ကြီးချုပ်ကလည်းအတည်ပြုပါတယ်သတင်းလွှတ်ခွင့်နဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်းအနစ်ကိုခံနေရတဲ့သတင်းသမားတွေကဒီအေးတကြီးအဖြစ်ဆုံးသတင်းသမား၁၀ဦးထဲမှာမြန်မာနိုင်ငံမှာဖမ်းဆီးခံနေရတဲ့ Reuters သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်တယ်လို့ Reuters သတင်းမှာနေတုန်းကဖော်ပြထားပါတယ် AP Reuters Force နဲ့ Time Power နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးတော့သတင်းလောက်ခွင့်ညမောင်းဖွဲ့ကိုမကြခင်ကဖွဲ့စည်းထားတာပ
ါကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုကျော်လင်းပြောပြခဲ့တာပါဒီမနက်အတွက်အတန်လှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOA အစီအစဉ်တွေကိုဒီကနေ့မနက်အတွက်လိုင်းနိုမီတာ30နဲ့40 48နဲ့လိုင်းလက်မီတာ190နဲ့အပြင် Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်တော်ရရှိမှန်းနဲ့တကွမြန်မာပြည်ပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.